မင်္ဂလာပါရှင်2018ခုနှစ်မတ်လ30ရက်တောက်ကြနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ18 19နဲ့ 25 တို့ကနေဖန်ယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါရှင်။ဒီကနေ့ညနေခင်းနောက်ဆုံးသတင်းတွေကိုကိုညာဝေးအောင်နဲ့ကျွန်မအနံလောက်တို့တင်ပြသွားမှာပါ။နိုင်ငံတော်သမ္မတအဖြစ်ရွေးချယ်တင်မြှောက်ခံထားရတဲ့ဝင်းမြဟာသမ္မတအဖြစ်ပြည်ထောင်စုလွှတ်တော်မှဒီကနေ့ကတိသစ္စာပြုလိုက်ပါပြီ။အမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီချက်ပြန်သုံးသပ်မယ့်အစည်းအဝေးကိုဆိုင်းငံ့ထားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကချင်းချောက်ပြောဆိုလိုက်ပါရယ်။တူရကီနိုင်ငံအရှေ့ပိုင်းမှာခီးတဲ့တဲ့မီနီဘတ်ကားတစ်စင်းလမ်းမင်းမိတိုင်ကိုဝင်တိုက်ပြီးတော့မီးလောင်သွားတာကြောင့်လူ18ဦးထပ်မံတေဆုံးပြီးတော့30ကျော်ဒဏ်ရာရသွားပါရယ်။ဒီလိုသတင်းတွေကိုကြားကြမှာပါရှင်။
အခုညနေခင်းဆက်ပြီးနာဆင်ရမယ့်သတင်းဆောင်ပါတွေဆက်သွယ်မြင်မြန်ချက်တွေ့ရမှာတော့ဒီကနေ့ပြည်တော်စုလွှတ်တော်မှာသမ္မတသစ်ရဲ့ဂရုသစ္စာပြုပွဲကျင်းပခဲ့ပြီးတဲ့နောက်ပထမဆုံးပြောတဲ့သမ္မတမိန့်ခွန်းမှာပြည်တော်စုအစိုးရရဲ့ရည်မှန်းချက်တွေကိုအခုလိုထည့်သွင်းပြောကြားသွားပါတယ်
။တရားဥပဒေစိုးမိုးရေးနဲ့ပြည်သူများရဲ့လူမှုစီးပွားဘဝတုတ်တက်မြင့်မားရေး2အမျိုးသားပြန်လည်တည်မြဲရေးနဲ့ပြည်တွင်းငြိမ်းချမ်းရေး3ဒီမိုကရေစီဖရဲစီကောင်စုကြီး
သမရသည့်ရဲ့ပထမဆုံးနိုင်ငံကိုပြောကြားတဲ့မိန့်ခွန်းနဲ့အတူသမရသည့်အပေါ်မှာလွှတ်တော်ကိုယ်စားလှယ်တွေရဲ့မျှော်လင့်ချက်သုံးသပ်ချက်တွေကိုလည်းနားဆင်ကြရမှာပါ။အဲဒီနောက် NLD ပါတီရဲ့ပြင်ဆင်ဖွဲ့စည်းထားတဲ့ဗဟိုအလုပ်မှုဆောင်အဖွဲ့စီရင်မှဘယ်သူတွေပါဝင်တယ်လဲဆိုတာကိုလည်းနားဆင်ရမှာဖြစ်ပါတယ်ရှင်။အခုရင်ဆုံးတော့တောက်ကြနေညနေခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုညံဝင်းအောင်တို့ကပြောပြပေးပါမယ်ရှင်။
နိုင်ငံတော်သမ္မတအဖြစ်မတ်လ28ရက်နေ့ကရွေးချယ်တင်မြှောက်ခံထားရတဲ့ဝင်းမြဟာသမ္မတတစ်အဖြစ်ပြည်ထောင်စုလွှတ်တော်မှဒီကနေ့ကတိသစ္စာပြုလိုက်ပါပြီ။သမ္မတတစ်အဖြစ်ပထမဆုံးပြောကြားတဲ့မိန့်ခွန်းထံမှာတော့နိုင်ငံမှာတရားဥပဒေစိုးမိုးရေးအမျိုးသားပြန်လည်တင်မြှောက်ရေးနဲ့ပြည်တွင်းငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးစတဲ့ပြုပြင်ပြောင်းလဲရေးအတွက်လိုအပ်ချက်တွေကိုထည့်သွင်းပြောကြားခဲ့ပါတယ်။ကတိသစ္စာပြုပွဲအပြီးသမ္မတအဖြစ်နဲ့ပထမဆုံးအကြိမ်နိုင်ငံတော်ကိုပြောကြားတဲ့မိန့်ခွန်းအတွင်းတိုင်းပြည်မှာပြုပြင်ပြောင်းလဲမှုတွေလှုံ့ဆော်ဖို့လိုအပ်နေတဲ့အချက်တွေတိုင်းပြည်မှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုလွှဲလင့်တကူဖြေရှင်းနိုင်မှာမဟုတ်ပေမဲ့သူ့အနေနဲ့အစွမ်းကုန်အားထုတ်ပြီးတော့ဆောင်ရွက်သွားမယ်လို့လည်းထည့်သွင်းပြောကြားခဲ့ပါတယ်။ဒါအပြင်တင်စီခံထားရတဲ့လက်မြေကိစ္စတွေကိုဆောင်ရွက်သွားမယ်အပြင်အထက်ကခက်ခဲတွေကိုသင်ခန်းစာယူပြီးတော့တိုင်းသူပြည်သားတွေလိုလားတောင်းတနေတဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးရရှိရေးအတွက်ပြည်သူတွေနဲ့အတူကြိုးပမ်းဆောင်ရွက်သွားမယ်လို့လည်းပြောကြားခဲ့ပါတယ်။ကတိတ္တစာပြုပွဲကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်အစိုးရအဖွဲ့ဝန်ကြီးတွေလွှတ်တော်ကိုယ်စားလှယ်တွေကော်မရှင်ဥက္ကဋ္ဌတွေဖိတ်ကြားထားတဲ့အထူးဧည့်သည်တော်တွေ NLD ပါတီနိုင်ငံကကြီးသူရဦးတင်ဦးနဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့လည်းတက်ရောက်ခဲ့ပါတယ်။ဒါအပြင်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကိုပြောင်းလဲပြင်ဆင်ဖွဲ့စည်းလိုက်ကြောင်းနိုင်ငံတော်သမ္မတရုံးကမတ်လ30ရက်နေ့နေ့စွဲနဲ့ဒီကနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။သမ္မတဟောင်းဦးထင်ကျော်နေရာမှာသမ္မတတည်ဦးဝင်းမြင့်ကိုထက်တွင်ဖွဲ့စည်းလိုက်တာပါ။ဖွဲ့စည်းပုံအခြေခံဥပဒေပါအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအဖွဲ့ဝင်17ဦးပါတဲ့ကာလုံးလို့ခေါ်တဲ့ကောင်စီမှာတက်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယတက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့ကာချုပ်ကခန့်တဲ့ကာကွယ်ရေးပြည်ထရေးနေဆက်ရေးရာဝန်ကြီးအပါအဝင်တက်ဖက်ကတင်တဲ့သူသမ္မတတယောက်အလုံး6ယောက်ပါဝင်ပါတယ်။ကျန်5ယောက်ကတော့သမ္မတသူသမ္မတတယောက်လွတ်တော်ဥက္ကဋ္ဌ2ယောက်နဲ့နိုင်ငံခြားရေးဝန်ကြီးတယောက်တို့ပါဝင်တာဖြစ်ပါတယ်
။အမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီချက်ပြန်သုံးသပ်မယ့်အစီအစဉ်ကိုဆိုင်းငံ့ထားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကချင်းချောက်ပြောဆိုလိုက်ပါတယ်။နျူကလ িয়ার လက်နက်ဖြတ်သိမ်းရေးမြောက်ကိုရီးယားနဲ့သဘောတူညီချက်တွေရလာချိန်ထိတောင်ကိုရီးယားနဲ့ကုန်သွယ်ရေးသဘောတူညီချက်ပြီးစီးအောင်အကောင့်ထည့်ဖို့မယ့်ကိစ္စကိုရွှေ့ဆိုင်းထားမယ်လို့အမေရိကန်သမ္မတပြည်ထောင်စုအိုဟိုင်းယိုးပြည်နယ်မှာဂျာတာဘရီနီကပြောတဲ့မိခွန်းမှာသမ္မတထရမ့်ပြောသွားတာပါ။တောင်ကိုရီးယားနဲ့ကုန်သွယ်ရေးသဘောတူညီချက်ရဆိုင်ထားရတဲ့အကြောင်းရင်းအသေးစိတ်ကိုထရမ့်ကပြောသွားခြင်းမရှိပါဘူး။အမေရိကန်နဲ့တောင်ကိုရီးယားနောက်ဆုံးကုန်သွယ်မှုသဘောတူညီချက်ကိုသူ့အနေနဲ့တန်ဖိုးထားကြောင်းနဲ့အလုံးမျှတဲ့ဆက်ဆံရေးဖြစ်ဖို့လိုလားကြောင်းပြောပါရယ်။ဒီတော့တွင်မြောက်ကိုရီးယားခေါင်းဆောင်ခင်ဂျုံအွန်းနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့ AP29 ရက်နေ့မှာတွေ့ဆုံဖို့နှစ်နိုင်ငံအစိုးရကိုယ်စားလှယ်တွေမနေ့ကဆုံးဖြတ်ခဲ့ကြပါရယ်။သမ္မတထရမ့်နဲ့ခင်ဂျုံအွန်းတို့ထိပ်သီးနှစ်ဦးတွေ့ဆုံပွဲကိုတော့လာမယ့်မေလတည်းကျင်းပဖို့ရတာပါတယ်
။အမေရိကန်တန်တမန်တွေကိုရုရှားကနင်းထုတ်တာမှာဘလို့ခိုင်မာတဲ့အကြောင်းပြချက်မှမရှိဘူးလို့အမေရိကန်ပြည်ထောင်စုကကြာတာပြင်းနေမှာပြောပါတယ်။ရုရှားရဲ့ဒီလိုရက်ကအမေရိကန်ရုရှားဆက်ဆံရေးကိုပိုးပြီးတော့ဆိုးဝါးသွားစေတယ်လို့သမ္မတအင်ဖီရောကကြာတာပြင်းနေနောက်ပိုင်းမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ပရတင်မြေပေါ်မှာရုရှားတို့ကျူးလွန်တဲ့တိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်နဲ့မဟာမိတ်နိုင်ငံပေါင်း100ကျော်နဲ့နီတိုးမဟာမိတ်တို့ကဒီသတင်းမှအစောပိုင်းမှာရုရှားထောက်လှမ်းရေးအရာရှိတွေကိုပြည်နေတာပေးတဲ့လို့ဟာတင့်တော်တဲ့လို့ရဖြစ်ပေမဲ့လို့ရုရှား ရှားတို့ရဲ့တုံ့ပြန်ချက်ကမျောလင့်မထားတဲ့လို့ရတော့မဟုတ်တလို့ဒီကိစ္စကိုအမေရိကန်တို့ကင်တွယ်ဆောင်ရွက်သွားမယ်လို့ကြေညာချက်မှာပြောထားပါတယ်။ရုရှားတန်တမန်အယောက်60ကိုအမေရိကန်ကနင်ထုတ်ခဲ့ပြီးတဲ့နောက်ရုရှားကလက်တုံ့ပြန်တဲ့အနေနဲ့အမေရိကန်တန်တမန်အယောက်60ကိုနိုင်ငံကနေထွက်သွားဖို့နိုင်ငံခြားရေးဝန်ကြီးဆာဂျေးလက်ဘရော့ကပြောဆိုတဲ့အပေါ်အမေရိကန်ဘက်ကတုံ့ပြန်ပြောဆိုတာပါ။ရုရှားနိုင်ငံခြားရေးဝန်ကြီးရဲ့ဂျာရာဘီနီအစောပိုင်းကအဲ့ဒီကြေညာချက်အပေါ်အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူဟက်တန်နျူဝတ်ကဝေဖန်ပြောဆိုပါတယ်။ရုရှားအနေနဲ့ကိုကခံရတဲ့လူလိုမပြုတ်မှုတင်မှုလို့လည်းပြောခွင့်ရနျူဝတ်ကပြောပါတယ်။တကယ်တမ်းခံရတဲ့သူတွေဟာပရိတနိုင်ငံဆယ်စပူရီမြို့မှာမတ်လ၄ရက်နေ့ကအာယုံကြောထိဓာတ်ရုပ်အစိမ်းနဲ့တက်ခတ်ခံရသူတွေတာဖြစ်တယ်လို့လည်းဆိုပါတယ်။ရုရှားနိုင်ငံ Saint Petersburg မြို့ကအမေရိကန်ကောင်စစ်ဝန်ယုံလုပ်ငန်းတွေကိုရဆိုင်ပြီးတော့နှစ်ရက်အတွင်းပိတ်ပစ်ဖို့လဲရုရှားကညွှန်ကြားထားပါတယ်။
အမေရိကန်ပြည်ထောင်စု Texas ပြည်နယ် Austin မြို့ကဒေသခံတွေကိုသတင်းပတ်အတော်ကြားကြောက်လန့်စေခဲ့တဲ့ဘုံထောင်သမား Mark Condit ရဲ့လူရက်ဟာပြည်တွင်းအကြမ်းဖက်ဝါဒီတဦးရဲ့လူရက်ဖြစ်တယ်လို့ Austin ရဲတပ်ဖွဲ့အကြီးအကဲကကြေညာလိုက်ပါတယ်။ဘုံထောင်ဖောက်ခွဲတဲ့လူရက်ကိုတစုံတရာရှင်းလင်းချက်ပေးဖို့ရဲတွေကိုအစောပိုင်းမှာပြစ်တင်ဝေဖန်ခဲ့ကြပြီးတဲ့နောက် Mark Condit ရဲ့လူရက်ကိုပြည်တွင်းအကြမ်းဖက်ဝါဒဆွဲလူရက်ဖြစ်သတ်မှတ်ကြောင်းရဲတပ်ဖွဲ့အကြီးအကဲ Brian Manley ကကြားသာပရင်းနေ့ကထုတ်ပြောလိုက်တာပါ။စတိုက်ဆိုသလို Condit ရဲ့ဘုံထောင်ဖောက်ခွဲမှုတွေကြောင့်အာဖရိကຫນွေဘွားအမေရိကန်နှစ်ဦးတည်ဆုံပြီးအများပြားဒဏ်ရာရတဲ့အထက်မှာလက်တင်အမေရိကຫນွေဘွားလည်းပါဝင်လာမှုအမုန်းတရားနဲ့ကျူးလွန်တဲ့ရာဇဝတ်မှုတွေလားဆိုပြီးစိုးရိမ်မှုတိုးလာခဲ့ကြပါတယ်။သတင်းသုံးပတ်အတွင်း Austin မြို့နဲ့အနီးတစ်ဝိုက်မှာပါဆယ်ဘုံ6ခုဟာ Mark Condit ရဲ့လက်ချက်အဖြစ်ရဲတပ်ဖွဲ့ကယုံကြည်ခဲ့တာပါ။ဘုံ6လုံးနဲ့5လုံးပောက်ကွဲခဲ့ရမှာလူနှစ်ဦးတည်ဆုံပြီး5ဦးအပြင်းထန်ဒဏ်ရာရရှိခဲ့ပါတယ်။
အမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ကနောက်ဆုံးရထိပ်တန်းသတင်းတွေကိုဆက်လက်တင်ပြနေပါတယ်တူရကီနိုင်ငံရှေ့ပိုင်းမှာခီးတဲ့တင်မီနီဘတ်ကားတစ်စင်းလမ်းမီမိတိုင်းကိုဝင်တိုက်မိပြီးတော့မိလောင်သွားတာကြောင့်လူ18ဦးထက်မနည်းသေဆုံးပြီးတော့36ဦးလည်းဒဏ်ရာရသွားတယ်လို့ဒေတာရင်းသတင်းမီဒီယာတွေကဒီကနေ့တောက်ကြားနေမှာပြောပါရယ်သေဆုံးသူတွေထဲမှာကားဒရိုင်ဘာလည်းပါဝင်တယ်လို့တူရကီအာဏာပိုင်တို့ကပြောပါရယ်ဒဏ်ရာရသွားတဲ့တချို့လူနာတွေကတော့စိုးရိမ်ရတဲ့နေထားမှာရှိနေပြီးအင်္ဂရိပ်ပြည်နယ်စီးရင်ကိုပို့ပေးလိုက်ရတာပါကားမတော်တဆမှုကြောင့်လူတချို့သေဆုံးခဲ့ရသလိုတချို့ခီးတဲ့တွေကတော့ရွှေ့ပြောင်းအခြေချသူတွေတင်လာတဲ့တခြားမီနီဘတ်ကားတစ်စင်းဝင်တိုက်မိလို့သေဆုံးခဲ့ရတာဖြစ်တယ်လို့အင်္ဂရိပ်အုပ်ချုပ်ရေးမှူးအန်ဗာဦးလူကပြောပါရယ်Ingrid Cars အမြန်လာမပေါ်မှာဂျာရာဘရင်းနဲ့နောက်ပိုင်းကဖြစ်သွားတဲ့အဲဒီကားမတော်တဆမှုတွေမှာအီရန်နိုင်ငံနယ်စပ်ကနေတူရကီနိုင်ငံထဲကိုတရားမဝင်ဝင်ရောက်လာခဲ့တဲ့အာဖဂန်ပါကစ္စတန်နဲ့အီရန်နိုင်ငံကရွှေ့ပြောင်းလို့တမားတွေပါဝင်တယ်လို့အစိုးရပိုင်းအနာဒိုလူသတင်းဌာနကပြောပါရယ်လူ၁၄ဦးဆက်နေအဲဒီမီနီဘတ်ကားထဲမှာအမျိုးသမီးတွေအပါအဝင်လူပေါင်း50ကျော်တင်ဆောင်လာတယ်လို့လည်းအနာဒိုလူသတင်းဌာနကပြောပါရယ်ကားဒရိုင်ဘာဘယ်သူဖြစ်မလဲဆိုတာကိုသိရှိနိုင်ဖို့အစိုးရပိုင်းကရှာဖွေစစ်ဆေးနေတယ်လို့အစိုးရရှင်တွေကလည်းကားမတော်တဆမှုကိုစုံစမ်းစစ်ဆေးနေပါရယ်တခြားမီနီဘတ်ကားထဲမှာပါလာတဲ့တရားမဝင်အလုပ်သမား73ဦးကိုတော့လုံခြုံရေးတပ်ဖွဲ့ကထိန်းသိမ်းထားပါရယ်တူရကီနိုင်ငံမှာယင်မတော်တဆမှုတွေဖြစ်လစ်ဖြစ်တာရှိတယ်လို့2019ခုနှစ်အတွင်းယင်မတော်တဆမှုကြောင့်လူပေါင်း3530တိတ်ဆုံးခဲ့ရတယ်လို့တူရကီအစိုးရသတင်းဌာနကပြောပါရယ်
အစ္စရေးစစ်တပ်တင်ကားရဲ့ပြစ်ခတ်မှုကြောင့်ဂါဇာကမ်းမြောင်ကပါလက်စတိုင်းလေသမားတူသေဆုံးပြီးနောက်ထပ်အမျိုးသားတူဒဏ်ရာရသွားတယ်လို့ပါလက်စတိုင်းအာဏာပိုင်တွေကပြောပါတယ်။အစ္စရေးနိုင်ငံနယ်စပ်တစ်လျှောက်ပါလက်စတိုင်းတွေဆန္ဒပြဖို့စီစဉ်ထားချိန်မှာပဲနှစ်ဖက်တင်းမာမှုတွေအရှိန်မြင့်နေပြီးအခုလိုပြစ်ခတ်သေဆုံးမှုဖြစ်လာတာပါ။သေဆုံးသွားတဲ့လေသမားဟာနယ်စပ်ဒေသမှာ6နှစ်ကျော်ကြာအလုပ်သွားလုပ်နေသူဖြစ်ပြီးသူ့ဘက်ကဘာမှမှားယွင်းမှုမရှိဘဲအစ္စရေးဂျူးတွေကအသက်လွတ်ပြစ်တတ်လိုက်တာလို့ပါလက်စတိုင်းဆွေမျိုးတွေကစွပ်စွဲပါတယ်။နေဆက်လုံညိုရေးခြံစည်းရိုးကိုလူနှူးချင်းကပ်လာပြီးမတင်ကားပေါ်ရလုရကြောက်ပြစ်ခတ်ရတာဖြစ်ကြောင်းအစ္စရေးစစ်တပ်ပြောခွင့်ရကဆိုပါတယ်။ဂါဇာကမ်းမြောင်မှာရှိတဲ့ပါလက်စတိုင်းဒုက္ခသည်တွေကအခုအစ္စရေးတွေတင်ထားတဲ့နေဆက်ဒေသမှာယာယီရွက်ပြင်တဲထိုးပြီးနေထိုင်ခွင့်ရဖို့သတင်း6ဖက်ကြားဆန္ဒပြတောင်းဆိုဖို့ပြင်နေခြင်းမှာအခုလိုပြစ်ခတ်မှုပေါ်လာတာပါ။
အမေရိကန်နဲ့တရုတ်နိုင်ငံတို့ရဲ့ကုန်သွယ်ရေးဆိုင်ရာအငင်းပေါ်မှုတွေကြည်ကြဲပြန့်ပြန့်ဖြစ်ပေါ်နေတာဟာတရုတ်ကုမ္ပဏီတွေနဲ့အပြိုင်ပုတ်ကုန်တွေပေါ်မိခိုးအားထားနေရတဲ့ဗီယက်နမ်နိုင်ငံအတွက်အထောက်အကူဖြစ်လာမှာဖြစ်ပေမဲ့ကမ္ဘာတစ်ဝှမ်းမှာစီးပွားရေးကျဆင်းလာရင်တော့အဲ့ဒီအကျိုးဆက်တွေဟာဗီယက်နမ်နိုင်ငံအပေါ်လည်းသက်ရောက်နိုင်တယ်လို့ကြွမ်းကျင်သူတွေကပြောပါရယ်။စေယုံထုတ်ပစ္စည်းတွေကိုအမေရိကန်ကိုအဓိကတင်သွင်းနေတဲ့ဗီယက်နမ်နိုင်ငံကိုတွင်းကုန်ခွန်ကင်းလွတ်ခွင့်ပေးမယ်ဆိုရင်တရုတ်နိုင်ငံနဲ့ပို့ပြီးတော့ပုတ်ကုန်ငွေစုဆောင်နိုင်လိမ့်မယ်လို့ဗီယက်နမ်နိုင်ငံဟိုချီမင်းမြို့က Dozen Syria Associate အကြံပေးအဖွဲ့ ကြီးရန်အရာရှိဒက်စတင်ဒေါကတီကပြောပါရယ်တရုတ်တွင်းကုန်သည်အပေါ်ကိုဒေါ်လာဘီလျံ60ဘောအခွန်သတ်မှတ်မယ်လို့အမေရိကန်တို့ကဒီလအစောပိုင်းမှာကြေညာခဲ့တာပါဒီအတွက်တရုတ်နိုင်ငံကလည်းအမေရိကန်တွင်းကုန်တွေအပေါ်အလားတူတုံ့ပြန်မယ်လို့ပြောဆိုထားပါရယ်အမေရိကန်ပြည်ထောင်စုကပုံမှန်လမ်းကြောင်းတွေထက်ကျော်လွန်ပြီးတော့ကုန်သွယ်ရေးလှုပ်ကင်လာမယ်ဆိုရင်အခြေအနေတွေတင်းမာလာမှာဖြစ်ပြီးတရုတ်တွင်းကုန်ပစ္စည်းတွေမှာအခွန်တိုးမြင့်လာမှာဖြစ်တဲ့အတွက်ဗီယက်နမ်ပို့ကုန်ကဏ္ဍတွေအတွက်အကျိုးအမြတ်ရှိလာမယ်လို့ဒေါက်တီကပြောပါရယ်အမေရိကန်နိုင်ငံကဗီယက်နမ်အပေါ်အနွေတွေထွေထွေဆက်ဆံတာကိုတွင်မြင်ခဲ့ရပြီးဖြစ်တယ်လို့ဗီယက်နမ်မှာလုပ်ကင်နေတဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေလည်းအလုပ်ဖြစ်နေတယ်လို့သူကဆက်ပြောပါရယ်အမေရိကန်နိုင်ငံကိုဗီယက်နမ်ကအမေရိကန်တို့ရဲ့တူဦးတည်သောထိပ်တန်းပို့ကုန်နိုင်ငံအဖြစ်သတ်မှတ်ထားတယ်လို့ပြီးခဲ့တဲ့နှစ်မှာအမေရိကန်ဒေါ်လာ 46.48 ဘီလျံပတ်မိုးရှိတဲ့ကုန်ပစ္စည်းတွေကိုတင်ပို့ခဲ့တာ
ပါ။ရာသီဥတုဖောက်ပြန်မှုထိန်းချုပ်ရေးဆိုင်ရာပဲရစ်သဘောတူစာချုပ်ကနေနှုတ်ထွက်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောထားပေမဲ့စာချုပ်ပါလိုက်နိုင်မယ့်တာဝန်တွေကိုပြင့်မိအောင်အမေရိကန်ကလှုပ်ဆောင်နိုင်လိမ့်မယ်လို့ယုံကြည်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကကြာသပတေးနေ့တုန်းကပြောကြားလိုက်တာပါကဘာတလွားကအစိုးရရဲ့အခန်းကဏ္ဍကအားထားလောက်စရာမရှိကြောင်းနဲ့စီးပွားရေးနဲ့လူမှုရေးအဖွဲ့အစည်းတွေရဲ့အခန်းကဏ္ဍပေါ်မှာသာပိုပြီးအားထားလာရကြောင်းဂူတာရက်စ်ကပြောသွားပါတယ်ကဘာတလွားကာဗွန်နန်အောက်ဆိုက်လျှော့ချရေးအပါအဝင်ဖန်လုံအိမ်ဓာတ်ငွေလျှော့ချဖို့တမိုင်းဝင်ပဲရစ်သဘောတူစာချုပ်ကိုသမ္မတအိုဘားမားလက်ထက်2015တုန်းကနိုင်ငံပေါင်း200လောက်ပါဝင်လက်မှတ်ရေးထိုးခဲ့တာပါအဲ့ဒီသဘောတူညီချက်ကညံပြင်းမှုရှိပြီးဒီသဘောထားအတိုင်းရှိနေပေမဲ့အမေရိကန်နိုင်ငံကတော့ပဲရစ်စာချုပ်ကနေ2020မတိုင်ခင်နှုတ်ထွက်ခွင့်မရှိပါဘူ
တောက်တာနေညနေခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်တဲ့ကိုညံဝေအောင်တို့ပြောပြပေးသွားကြတာပါရှင်အခုညနေခင်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးသမ္မတတည့်ရဲ့ဂရီတစ္ဆာခံယူပွဲအကြောင်းနဲ့စပါမယ်ရှင်။နိုင်ငံတော်သမ္မတအဖြစ်ရွေးချယ်ခံထားရတဲ့ဦးဝင်းမြင့်ဟာပြည်ထောင်စုလွှတ်တော်မှာဒီကနေ့သမ္မတတည့်အဖြစ်ဂရီတစ္ဆာပြုခဲ့ပါတယ်။သမ္မတအဖြစ်ပြောတဲ့ပထမဆုံးမင်ခွန်းထဲမှာနိုင်ငံမှာတရားဥပဒေစိုးမိုးရေးအမျိုးသားပြန်လည်တည်မြဲရေးနဲ့ပြည်တွင်းငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးစတဲ့ပြုပြင်ပြောင်းလဲရေးအတွက်လိုအပ်ချက်တွေကိုထည့်သွင်းပြောကြားသွားပါတယ်။သမ္မတနဲ့ဒုတိယသမ္မတနှစ်ဦးတို့ရဲ့ဂရီတစ္ဆာပြုပွဲအကြောင်းနေပြည်တော်မှာကိုယ်တိုင်သွားပြီးတော့သတင်းယူနေတဲ့ကိုစောဝင်းလိုင်ကပြောပြပေးပါမယ်ရှင်
။လွတ်တော်ကိုယ်စားလှယ်တွေကမတ်လ28ရက်နေ့မှာရွေးချယ်တည်မြဲလိုက်ကြတဲ့သမ္မတဦးဝင်းမြင့်နဲ့ဒုသမ္မတနှစ်ဦးဖြစ်ကြတဲ့ဦးမြင့်ဆွေနဲ့ဟန်ဒရီဗန်တီယူတို့ရဲ့ဂရီတစ္ဆာပြုပွဲကိုဒီကနေ့မနေ့ဆန္ဒရီကပြည်ထောင်စုလွှတ်တော်မှာကျင်းပခဲ့တာပါ
ကျွန်ုပ်ဒီ
ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်အကျိုးငါ
ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်အကျိုးငါ
နိုင်ငံတော်အားမိမိအသက်နှစ်ကို
အတင်းဒီဟု
လေးနဲ့တည်ကြည်စွာကြီးညာ၍
ဂရ
ီတစ္ဆာပြုပါသည
်
ဂရီတစ္ဆာပြုပွဲအပြီးသမ္မတအဖြစ်နဲ့ပထမဆုံးအကြိမ်နိုင်ငံတော်ကိုပြောကြားတဲ့မင်းကွန်းအတွင်းတန်းပြည်မှာပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့လိုအပ်နေတဲ့အချက်တွေနိုင်ငံတကာကမြန်မာနိုင်ငံအပေါ်အထင်မြင်လွှဲမှားမှုခံနေရတဲ့ကိစ္စတွေအပါအဝင်တန်းပြည်မှာရင်ဆိုင်နေရတဲ့စင်ခေါ်မှုတွေကိုလွယ်လင့်တကူဖြေရှင်းနိုင်မှာမဟုတ်ပေမဲ့သူ့အနေနဲ့အစွမ်းကုန်အားထုတ်ပြီးဆောင်ရွက်သွားမယ်လို့သမ္မတဦးဝင်းမြင့်ကထည့်သွင်းပြောကြားခဲ့ပါတယ်။ပြည်ထောင်စုအစိုးရရဲ့ဦးစားပေးရည်မှန်းချက်တွေလို့သတ်မှတ်ထားတဲ့အချက်တွေကိုလည်းအခုလိုပြောကြားခဲ့ပါတယ်
။နိုင်ငံသူနိုင်ငံသားများခင်ဗျာကျွန်တော်အနေနဲ့ပြည်ထောင်စုအစိုးရအဖွဲ့ရဲ့ဦးစားပေးရည်မှန်းချက်ပိုင်းနံတွေဖြစ်တဲ့၁တရားဥပဒေစိုးမိုးရေးနဲ့ပြည်သူများရဲ့လူမှုစီးပွားဘဝတိုးတက်မြင့်မားရေး၂အမျိုးသားပြန်လည်တည်မြဲရေးနဲ့ပြည်တွင်းငြိမ်းချမ်းရေး၃ဒီမိုကရေစီဖရဲပြည်ထောင်စုကြီးတည်ဆောက်ရေးအတွက်အခြေခံအုတ်မြစ်ဖြစ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးတို့ကိုဥတီကြိုးပမ်းဆောင်ရွက်သွားမှာဖြစ်ပါတယ်
လက်ရှိအချိန်ဟာပြောင်းလဲမှုကိုဖော်ဆောင်စေကာလဖြစ်တာကြောင့်တိုင်းသူပြည်သားတွေနဲ့ပြည်သူဝန်ထမ်းအားလုံးရဲ့ပုံစံကျနေတဲ့အတွေ့အမြင်တွေကိုပြုပြင်ပြောင်းလဲဖို့လိုအပ်ကြောင်းလဲသမ္မတဦးဝင်းမြင့်ကသတိပေးပြောကြားခဲ့ပါတယ်
။ပြုပြင်ပြောင်းလဲမှုနှောင့်နှေးနေတဲ့ဌာနဆိုင်ရာအဖွဲ့အစည်းများကိုကြက်မှတ်ရပါလိမ့်မယ်။ရင်းရိုင်းနေတဲ့တရားစီရင်ရေးကိုတက်မှတ်ရပါလိမ့်မယ်။အာဂရီလိုက်စားမှုကိုပုံမတိုက်ဖြတ်ရပါလိမ့်မယ်။လူခွန်ရေးချိုးပေါက်ခံရခြင်းများကိုမြင့်တင်ကာကွယ်ရပါလိမ့်မယ်။မူရေးစေဝါကိုပုံမနှိမ်နှင်းရပါလိမ့်မယ်
။ဒါ့ပြင်တင်းဆဲခံခဲ့ရတဲ့လေယာမြေတွေပြန်လည်ရရှိရေးရောကြီးနှစ်နာကြီးရရှိရေးတို့ကိုလည်းဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။အုတ်ချုပ်ရေးဥပဒေပြုရေးနဲ့တရားစီရင်ရေးစတဲ့နိုင်ငံတော်ရဲ့မန်တိုင်ကြီး၃ရက်နေတူအရေးပါတဲ့သတင်းမီဒီယာလွတ်လပ်ခွင့်ရရှိရေးနဲ့ပတ်သက်လို့လည်းထည့်သွင်းပြောကြားခဲ့ပါသေးတယ်
။ ပြည်သူတွေရဲ့နားတွေမျက်စိတွေဖြစ်တဲ့သတင်းမီဒီယာတွေရဲ့အခန့်ကဏ္ဍကိုအလေးနဲ့ထားကြဖို့ကျွန်တော်တို့အလုံကျွေးပြုရမယ်နိုင်ငံသူနိုင်ငံသားတွေရဲ့ပြည်သူမှန်တယ်ကိုအလေးအမြတ်ပြုကြဖို့တစ်ဆက်ထီးမှာပဲတိုက်တွန်းပြောကြလိုပါတယ်ကျွန်တော်တို့ရဲ့နိုင်ငံသူနိုင်ငံသားတွေမျှော်လင့်တောင်းတနေတဲ့လူအင်ဆန္ဒတွေကိုအတတ်နိုင်ဆုံးဖြည့်ဆည်းပေးနိုင်မှုမန်နိုင်ကြီးတွေအလိုက်ကျွန်တော်တို့အားလုံးစတဲ့တပူကြိုးပမ်းကြရဦးမှာဖြစ်ပါတယ
်နိုင်ငံတကာရဲ့အလဲမှာနိုင်ငံရဲ့ပုံရိပ်ပြန်လည်တောက်ပလာအောင်ဆက်လက်ကြိုးစားရမှာဖြစ်တဲ့အကြောင်းကျိုးနီစနစ်နဲ့အဂတိလိုက်စားမှုတွေကိုတပ်ဖြစ်ပြီးဇရိုက်တမန်နိုင်ခိုင်မာအောင်ကြိုးပမ်းဆောင်ရွက်ကြရမှာဖြစ်ကြောင်းကိုလည်းထည့်သွင်းပြောကြားခဲ့ပါတယ်အတိတ်ကရင်ဆိုင်ကြုံတွေ့ခဲ့ရတဲ့အခက်အခဲတွေကိုသင်ခန်းစာယူပြီးတိုင်းသူပြည်သားတွေလိုလားတောင်းတနေတဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးရရှိရေးအတွက်ကျိုးပန်းဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းနဲ့ပြည်သူတွေမြင်ကျင်တွေ့ကျင်တဲ့အပြောင်းအလဲတွေကိုမျက်ဝါးထင်ထင်တွေ့မြင်နိုင်အောင်ပြည်သူတွေနဲ့အတူကျိုးပန်းဆောင်ရွက်သွားမယ်လို့လည်းဤကုန်းချုပ်အနေနဲ့သမရဦးဝင်းမြင့်ကပြောကြားခဲ့ပါတယ်။ NLD အစိုးရဖွဲ့စည်းခြင်းနှစ်နှစ်ပြည့်နေ့မှာကျင်းပတဲ့နိုင်ငံတော်သမရနဲ့ဒုသမရနှစ်ဦးရဲ့ကတိသစ္စာပြုပွဲကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်အစိုးရအဖွဲ့ဝန်ကြီးတွေလွှတ်တော်ကိုယ်စားလှယ်တွေကော်မရှင်ဥက္ကဋ္ဌတွေဖိတ်ကြားထားတဲ့အထူးဧည့်သည်တော်တွေနဲ့ NLD ပါတီနိုင်ငံကြီးသူရဥတည်ဦးတို့လည်းတက်ရောက်ခဲ့ကြပါတယ်။ဒါအပြင်မတ်လ24ရက်နေ့ကမှဩစတြေးလျနိုင်ငံကနေပြန်ရောက်လာတဲ့ NLD ခေါင်းဆောင်တဦးဖြစ်သူဦးဝင်းထိန်လည်းဒီကနေ့ဂရုသစ္စာပြုပွဲကိုတက်ရောက်ခဲ့ပါတယ်။နိုင်ငံတော်သမ္မတသည့်ဦးဝင်းမြင့်ကသူ့ရဲ့ပထမဆုံးမင်ခွန်းထဲမှာတိုင်းပြည်ပြုပြင်ပြောင်းလဲရေးအတွက်လိုအပ်တဲ့အဓိကအချက်တွေကိုထည့်သွင်းပြောကြားခဲ့ပါတယ်။ဒါပေမဲ့အရင်သမ္မတဦးထိန်ကျော်လက်ထက်အတွင်ပြုပြင်ပြောင်းလဲမှုတွေကိုထင်သလောက်ဖော်ဆောင်ပေးနိုင်ခြင်းမရှိတဲ့အပေါ်အထူးသဖြင့်တော့လူ့အခွင့်အရေးနဲ့ဆိုင်တဲ့ကိစ္စရပ်တွေမှာပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ပေးနိုင်ခြင်းမရှိတဲ့အပေါ်နိုင်ငံရေးကဲခတ်တဲ့အကြမေကွန်းထုတ်เสียဖြစ်နေတာကြောင့်သမရသည့်ဦးဝင်းမြင့်အနေနဲ့ရောတိုင်းပြည်မှာတကယ်လိုအပ်နေတဲ့ပြုပြင်ပြောင်းလဲမှုတွေကိုဖော်ဆောင်ပေးနိုင်ပါမလားဆိုတာကတော့စောင့်ကြည့်ကြရအောင်ပါဖြစ်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းပြောပြသွားတာပါရှင်ဒီကနေ့ဂရုသစ္စာပြုခဲ့တဲ့နိုင်ငံတော်သမရသည့်ဦးဝင်းမြင့်ရဲ့မေကွန်းအပေါ်မှာသူ့ရဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်အတိုက်အခံပြည်ထောင်စုတန်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီနဲ့တက်မတော်သားကိုစလဲတွေရဲ့အမြင်သဘောထားတွေကိုလည်းနေပြည်တော်မှာရောက်နေတဲ့ကိုဇော်ဝင်းလိုင်းကပဲစူးစီးတင်ပြထားပါတယ်ရှင
်ပြည်ထောင်စုလွှတ်တော်မှာကျင်းပတဲ့သမရဂရုသစ္စာပြုပွဲအပြီးမှာပြောကြားခဲ့တဲ့သမရဦးဝင်းမြင့်ရဲ့ပထမဆုံးမေကွန်းအပေါ်ပဲခူးတိုင်းဒေသကြီးမဲဆန္ဒနယ်အမှတ်7ကိုစားပြု NLD ပါတီကအမျိုးသားလွတ်တော်ကိုစလဲဥအောင်သိန်းကအခုလိုတုံ့တက်ပါတယ
်အချိန်ကတော့မြင့်နိုင်မယ်လို့ကျွန်တော်မျှော်လင့်တယ်လေဘာဖြစ်လို့လဲဆိုရင်လွတ်တော်မှာဥရတာဝန်နဲ့ဖြတ်သန်းတဲ့အခါမှာပြဿနာမျိုးစုံကိုလည်းသူကြားသိနေတယ်ဝန်ကြီးဌာနတွေရဲ့ဖြေဆွမှုတွေပေါ်လည်းသူကြားသိနေရတယ်နောက်တိုင်းပြည်မှာဖြစ်နေတဲ့လေယာဉ်မြင့်တဲ့ပြဿနာတွေပေါ်မှာလည်းတရားရုံးတွေကလယ်သမားတွေထောင်ချပြတဲ့ပြဿနာတွေကိုလည်းသူအလေးထားပြီးပြောနေတယ်အဲ့ဒီနေ့သမရမေကွန်းအခြေပြုမေကွန်းဟိုကျွန်တော်လေ့လာသုံးသပ်ကြည့်ရဲ့အခါမှာတရားစီရင်ရေးကိုလည်းပြုရင်ပြောင်းလဲဖို့အစီအစဉ်ရှိတယ်။နောက်ပြီးတော့ကျွန်တော်တို့အဂိတက်ဖြည့်ရေးကိုလည်းဦးစားပြီးဆောင်ရွက်မယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုလည်းဆောင်ရွက်မယ်။နောက်လူတွေရဲ့လူမှုဘဝမြင့်လင်ရေးဆောင်ရွက်မှုတွေလူတွေရဲ့မျှော်လင့်အားထားမှုတွေကိုလည်းသူစူးစမ်းဆောင်ရွက်မယ်ဆိုတော့ဒီသမရရဲ့အခြေပြုမေကွန်းကြားရတဲ့အခါမှာကျွန်တော်တို့ရှေ့သွားမဲ့အလားအလာပုံမှာအကောင်းမြင်သဘောမျိုးနဲ့ကြည့်ရင်တော့မျောလင့်အားထားနိုင်တယ်လို့ပဲကျွန်တော်ဆိုရမှာဖြစ်ပါတယ်
။ပြည်ပြည်နယ်မဆန္ဒနယ်အမှတ်9ကိုစားပြုပြည်ခိုင်ပြိုးပါတီကအမျိုးသားလွတ်တော်ကိုစလဲဦးစိုးသိန်းကလည်းသမရသည့်ရဲ့မင်းကုန်းနဲ့အနာဂတ်အစိုးရရဲ့အပေါ်သူ့အမြင်သဘောထားကိုအခုလိုပြောပြပါတယ်
။ကောင်းပါတယ်မင်းကုန်းကတော်ပြည့်စုံပြီးတော့ပြည်သူတွေလည်းဟုတ်ပေါ့နော်ဟုတ်ကျွန်တော်လည်းဟုတ်ပေါ့ဒါမဲ့လို့ဆက်ပြီးတော့ကျွန်တော်မျောလင့်တဲ့အတိုင်းဆက်လုပ်သွားတိုင်းပြည်တိုးတက်ဖို့တွေလေအဲ့တော့မျောလဲမျောလင့်နေဒါမဲ့ကြည့်အောင်ကြည့်ရမှာပေါ့နော်ဒါလေးပဲကျွန်တော်ပြောချင်တယ်ကောင်းတယ်ကောင်းတယ်သို့တော်လည်းပဲ momentum လည်းပြည်သူရသွားနိုင်တယ်ဒါမဲ့လို့ implementation ကအရေးကြီးဆုံးပဲ all the more tangible benefit for the people အဲ့ဒါအရေးကြီးဝင်းဝင်းနေနေတော့လုံနိုင်မယ်လို့ယူဆတယ်ဒါမဲ့အခြားကန့်သတ်ချက်တွေအများကြီးရှိနိုင်တယ်လို့လည်းကျွန်တော်မြင်နေတယ်နော် invisible factors တွေအများကြီးရှိရတဲ့ကြောင့်ဝင်းမျိုးကျွန်တော်ယုံကြည်တယ်တိုးတက်အောင်လုပ်မယ်လို့ဒါမဲ့လို့အခက်အခဲတွေအများကြီးရှိနိုင်တယ်
တမရတော်သားကိုစလဲနှစ်ဦးကလည်းသူတို့ရဲ့အမြင်သဘောထားတွေကိုအခုလိုပြောပြကြပါတယ်
။တိုင်းပြည်ကောင်းမှုတွေပြောတဲ့မိကုံးလို့ပဲဟိုမြင်ပါတယ်ကျွန်တော်တို့
။အကိုရဲ့ကိုနိုင်ငံရဲ့တမရပဲ။ကိုတို့တမရတော်ကလည်းဥပပေါင်းဆောင်ရမှာပေါ့နော်။နိုင်ငံတော်ကပေးတဲ့တမရတော်ကပေးတဲ့အမိန့်နဲ့တာဝန်ကိုတို့ကတာဝန်ထမ်းဆောင်မှာပေါ့။ခြေပုံအောင်တာဝန်ထမ်းဆောင
်။ NLD ပါတီကရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူကလည်းအစိုးရတဲ့လက်ထက်မှာ Yakan bin a drink, I show twenty at Chene Day, and any and ya pile toile melo, mulling young piobare.
A chine yagado, or Camaro alone at the time, eager a calaria or man show to about it. A show to the Suradia Maleve, the gay a few man in it, the gay Abima Tini and Itari, or Tolu Moody, and Nale Moody, Luma Moody, Miaishi get it. Daria Levet, the PBNA, to get a few money, to get Picare and Nitari, Leshi Chinidi, Dario, the PBNA, Gunale Lare, Tilarane, and Mia. General, oh, yeah, Digona, show to a moody, I leve, the PB, Ibiola Melo, General Giloba Yongide, Diboma, a good Nangano Damrae, Nangano Damra, Tia, Sawyer Moody, Galebe, the Gego, Swanson, I met Nitari, see that Dreja Molo. At the Pamaleva, Nangano Timing, Bukoya, Usamun, and Nanganagaya, the Lekamu Borima, Daddy Pons, and like Messu in Aro. You can yet, the show to need a chin in the ha, and in it, and ya, Gide Lamelo, General Jovayo Giba.
Tagaro, Digni, Machla, Tongze, Nima, Tamara, Uin Minga, Tampigo, Pramazon, a chain, Pioja, get it, Mingo, a ball, Ludo goes the lady, a mean Didigo, Susie Timbia, bigger up your barracna.
Goes all in line. Susie Tentaget up your parish, Menefanson in Nina, Taya Lilai Male, the Maratine, Ludu Mulinjas, who accounts in it, Sunu Tajabo Shivare, Vuri Dorash in Ugao, the Marati Uwimian in a Tangi Gobulu, Usamuri Pinambo Mulin Tadale, Ajin Tamarari Nematu, Tudu Taja, Pian Larry, Losang Pinime, Lumulin, the last Rodrigo, Bowen, Sunu Luye, Namene, Pon and Patrigo, Jutin, people, Tanai Mare, Vuia, Pon and Bat, Nitonian, Nitoshin, Nangang, Ali, Gopisi, email is a Bami at BOENews.congo Pisi, Jutin, Saturn Nijavarishin. A new democracy, a poet joke, NLD party gap, a whole low muzan, less she, Nangando Tamra, a pit, Rit Gau Kayadu, Uwimengo, Tutia Ogata, Ti, a pit, Darwin, Beacher, Bawine, NLD, a whole low muzan, Sien Tiko, Topia, Libare, Baja, Kulu, Pinsin, Poesie, like the Lesurago, Vio Imma, Vandrians, Taugo, Muzoga, Sons, and Timbia Tavarishin.
Hoke Anaya Muda Democracy Pueto NLD Badiga. So at the Dan Nipire Nima, Piesin Puezilite, Bo Lomuzon Singo, Topian Libi, Bo Lomuzon Puema, Jinga Dawin P. Amatare, Dudia Ogata Nenia Dre, Du Ogata Depi, Uwe Miene, Du Ogata Nepi, Taudazomi Mongo, Dawin P. Lipare. Dilu Dawin P. Alai Dane Patepi, NLD Badiye, Pioi Sogun Shizu, Bo Lomuzon Comtiwin, Taudam Yunga, Kulu, Pio Bade.
အပြောင်းအလဲနေအဓိကကတော့ကျွန်တော်တို့ဥစ္စာတင်နေကြညာခြင်းဟာကျွန်တော်တို့ပါတီမှာတောင်းဝန်ယူမှုခင်လာကိုကျွန်တော်တို့ပြည်သူများမြင်လာအောင်လို့ကျွန်တော်တို့ထုတ်ပြလိုက်ခြင်းဖြစ်ပါတယ်။တပါတိအဖွဲ့ဝင်တွေဖြစ်ကျွန်တော်တို့သတ်မှတ်လိုက်ကြတာတော့အဓိကအဖြစ်ကျွန်တော်တို့တပါတိအဖွဲ့ဝင်အင်အားနေသွားတာကြောင့်နော်နောက်ပြီးတော့အသက်အရွယ်ကြီးမှုကြောင့်လောက်ကန်ဆောင်ရွက်မှုမှာတို့အတွက်စိတ် တို့အင်အားကြီးဖြည့်တင်းနိုင်မှုအတွက်လည်းပြင်ဆင်တဲ့တော်လည်းပါပါတယ
်။ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်64အရာဆိုရင်လက်ရှိနိုင်ငံတော်သမ္မတနဲ့ဒုတိယသမ္မတတာဝန်ထမ်းဆောင်သူတွေဟာယာဒုတက်တန်ကာလအတွင်းမှာပါတီအဖွဲ့အစည်းရဲ့တာဝန်တွေကိုပါဝင်ဆောင်ရွက်ခြင်းမပြုရလို့ဖော်ပြထားပါတယ်။နိုင်ငံတော်သမ္မတဦးဝင်းမြင့်ကိုဒုတိယဥက္ကဋ္ဌတစ်အဖြစ်တာဝန်ပေးကြောင်းကြေညာချက်ထုတ်ပြန်တာဟာယာထသတ်မှတ်ချက်ဖြစ်ထုတ်ပြန်တာဖြစ်ကြောင်းဒေါက်တာမျိုးညွန့်ကပြောပါတယ
်ကျွန်တော်ကယာသသတ်မှတ်ခြင်းပဲဖြစ်ပါတယ
်အခုလိုပြင်ဆင်လိုက်တဲ့ဘိုလ်အလုံးမှုဆောင်စည်းရင်းကို24ရက်နေ့ကနေပြည်တော်မှာကျင်းပတဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဘိုလ်အလုံးမှုဆောင်အစည်းအဝေးကဆုံးဖြတ်တာဖြစ်ပါတယ်NLD ပါတီဟာလာမယ့်ဇွန်လလောက်မှာဒုတိယကြိမ်ပါတီညီလာခံကျင်းပဖို့ရာထားပြီးအဲ့ဒီအချိန်ကြာရင်ပါတီအတွင်းခေါင်းဆောင်မှုနေရာတွေကိုတိုးချဲ့ဖွဲ့စည်းဖို့လည်းပြင်ဆင်နေကြောင်းဒေါက်တာမျိုးညွန့်ကပြောပါတယ်။နိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရံမျိုးသိန်းကဒုတိယဥက္ကဋ္ဌအမည်စင်းတွေထုတ်ပြန်တဲ့အပေါ်မှာအခုလိုသုံးသပ်ပြောဆိုပါတယ်
။ဒီ NLD ပါတီရဲ့ဒီတမိုင်းရောရှောင်းပါပေါ့လေ။နောက်ထမဆုံးအချိန်ဒါဒုက္ခရတဲ့နှစ်ကိုပေါ့လေဒီဩဃာတော်ဆန်းစုကြည်နဲ့တွဲပြီးတော့ထားတောင်းပေးလိုက်တာကိုသိရင်ရောတော်ဆန်းစုကြည်အလွန်နိုင်ငံရေးမှာအမျိုးသားတော်ဝင်စီဖွဲ့ချပါတီကိုဆက်ပြီးတော့ဥဆောင်တဲ့ပုံကိုယ်တွေဟာတော့ဥဝင်းမြင့်နဲ့ဒေါက်တာဆွန်မြင့်မောင်ပဲဆိုတာကိုတော့ခင်ဗျားပြည်သူတိအောင်ထောက်ပြလိုက်တယ်ဝိုက်ပြီးတော့ထောက်ပြလိုက်တဲ့တော်မျိုးဆက်ရောက်တယ်လို့အဲ့လိုကျွန်တော်မြင်ပါတယ်
NLD ပါတီရဲ့ကြီးညာချက်မှာအရင်ကဘိုးအလုံးမှုဆောင်အဖွဲ့ဝင်တွေဖြစ်တဲ့ဦးဝင်းထိန်ဦးအောင်ကျိုင်ဦးကျော်ခင်တို့နဲ့အတူအေယော်ရီတိုင်းဝင်ကြီးချုပ်ဟောင်းမန်းကျော်နီတို့ကိုတဘာပတီအဖွဲ့ဝင်အဖြစ်ဦးညံဝင်းနဲ့ဦးဟန်တာမြင့်တို့ကိုအတွင်းရေးမှူးအဖွဲ့ဝင်ဖြစ်တာဝန်ပေးအပ်ကြောင်းလည်းဖော်ပြထားပါတယ်
ကိုမိုးစောပြပြခဲ့တာပါရှင်။အခုထိုင်းနိုင်ငံထဲမှာမြန်မာရွှေပြောင်းအလုပ်သမားတွေတင်ဆောင်လာတဲ့ကားမိလောင်ခဲ့တဲ့အကြောင်းပြောပြပါရစေ။ထိုင်းမြန်မာနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့အလုပ်လုပ်ကြမဲ့မြန်မာအလုပ်သမားတွေကိုတင်ဆောင်လာတဲ့မှန်လုံနှစ်ထပ်ကားတစ်စီးမိလောင်ပြီးမြန်မာအလုပ်သမား20ထက်မနည်းသေဆုံးခဲ့ပါဗျ။မိလောင်မှုအတွင်းအသက်ရှင်လွမြောက်ခဲ့သူ28ဦးထဲမှာ3ဦးကတော့ဆေးကုသမှုခံယူနေရတဲ့အကြောင်းမြန်မာတန်ရုံးကအတည်ပြုထားပြီးနင့်နာကြီးရရှိဖို့လည်းဆောင်ရွက်ပေးသွားမယ်လို့ဆိုပါတယ်။အပြည့်စုံကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါဗျ
။ထိုင်းနိုင်ငံပထုံဌာနီမြို့နယ်တဲကအမွှေးပွားအယုတ်တွေထုတ်လုပ်တဲ့စက်ရုံမှာအလုလုဖို့အတွက်လာကြတဲ့မြန်မာနိုင်ငံသား48ဦးလိုက်ပါလာတဲ့နှစ်ထပ်မှန်လုံကားတစ်စီးဟာတက္ကရိုင်အတွင်းမှာပဲမိလောင်မှုဖြစ်ပြီးမြန်မာလူသမား20တေဆုံးခဲ့ရတယ်ဆိုပြီးဗန်ကောက်မြို့မြန်မာတန်ရုံကအလုသမားတန်အရာရှိဦးစန်းမောင်ဦးကပြောပြပါတယ်
။ဟုတ်ကဲ့20ပေါ့ဗျာအခုတော့ပျောက်တာပေါ့လေ။ဟိုလူတွေကတော့ဘယ်သူနဲ့ဘယ်သူနဲ့ဖဲလို့မရတော့ဘူးလေ။မိလောင်ပါတော့လေ။အဲ့တော့ကျွန်တော်တို့ကတက်သွားတယ်ကားပေါ်တက်သွားတဲ့စီးရင်ရအခုတော့ကျန်မှာပြန်တဲ့လူကြီးနဲ့ချင်းနဲ့ထာနာလိုက်တဲ့ခါကျတော့10လောက်ရှိအမျိုးသမီးက18ယောက်မျိုးသား2ယောက်ပေါ့လေနော
်ဒီလူသမားအများစုဟာပဲခူးတိုင်းကြောက်တကားမြို့နယ်ကအများစုပါဝင်ပြီးအမျိုးသမီးတွေအများစုဖြစ်ကြပါတယ်သူတို့ကိုမြန်မာဘက်ကကုမ္ပဏီဖြစ်တဲ့ Star Pioneer ကုမ္ပဏီကပို့ခဲ့တယ်လို့ဆိုပါတယ
်အယုတ်ဆက်ရုံအယုတ်ဆိုတာဒီကျွန်တော်တို့ဟိုပါပေါ့အမွေးဝရုပ်တွေလုပ်တဲ့ဆက်ရုံပေါ့နော
်
အဲ့ဒီဆက်ရုံကိုဒီ MOU စနစ်နဲ့တွားဖို့ကြီ
းဟောက်ဖို့
တဲ့ဒီမြန်မာ Agency ဘက်က Star Pioneer ပေါ့လေ
တိစုံသူတွေအတွက်ကောကားပေါ်ကလိုက်ပါလာသူတွေအားလုံးအတွက်ပါနင့်နာကြည့်ရအောင်ဆောင်ရွက်ပေးသွားမှာဖြစ်တယ်လို့လည်းအလို့သမားတန်ရာရှိကဆိုပါတယ
်ရမှာပါရဟုတ်ကဲ့ထိုင်းနိုင်ငံဘက်ကလည်းအကုန်လုံးပြီးနေကျွန်တော်တို့ဘက်ကလည်းသတင်းရတဲ့အခွင့်အရေးရဖို့အတွက်ကျွန်တော်တို့ကဆက်လက်ဆောင်ရွက်မှာပါဗျ
လောလောဆယ်မှာတော့ဒဏ်ရာပြင်းထန်တဲ့သူ3ယောက်ကိုမဲဆောက်တဲ့ပြစ်စနလို့စေယုံကြီးမှာကုသမှုတွေလုပ်ပေးနေတယ်လို့လည်းပြောပြခဲ့ပါတယ်ရှင်
မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်။အခုတောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုနန်းလောင်ကပြောပြပေးပါဦးမယ်ရှင
်။နိုင်ငံတော်သမ္မတအဖြစ်မတ်လ28ရက်ကရွေးချယ်တင်မြှောက်ခံထားရတဲ့ဝင်းမြဟာသမ္မတတဲ့အဖြစ်ပြည်ထောင်စုလွှတ်တော်မှဒီကနေ့ကတိသစ္စာပြုလိုက်ပါပြီ။သမ္မတအဖြစ်ပထမဆုံးပြောကြားတဲ့မင်းကွန်းထံမှာတော့နိုင်ငံမှာတရားဥပဒေစိုးမိုးရေးအမျိုးသားပြန်လည်တင်မြှောက်ရေးနဲ့ပြည်တွင်းညီညွတ်ရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးစတဲ့ပြုပြင်ပြောင်းလဲရေးအတွက်လိုအပ်ချက်တွေကိုထည့်သွင်းပြောကြားခဲ့ပါတယ်။ကတိသစ္စာပြုဝဲပြီးသမ္မတအဖြစ်နဲ့ပထမဆုံးချိန်နိုင်ငံတော်ကိုပြောကြားတဲ့မင်းကွန်းအတွင်းတိုင်းပြည်မှာပြုပြင်ပြောင်းလဲမှုတွေလှုံ့ဆော်ဖို့လိုအပ်နေတဲ့အချက်တွေတိုင်းပြည်မှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုလွှဲလင်းတကူဖြည့်ရှင်နိုင်မှာမဟုတ်ပေမဲ့သူ့အနေနဲ့အစွမ်းကုန်အားထုတ်ပြီးတော့ဆောင်ရွက်သွားမယ်လို့ထည့်သွင်းပြောကြားခဲ့ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီချက်ပြန်သုံးသပ်မယ့်အစည်းအဝေးကိုဆိုင်းငံ့ထားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကချင်းချောက်ပြောဆိုပါရယ်နျူကလ িয়ার လက်နက်ဖြတ်သိမ်းရေးမြောက်ကိုရီးယားနဲ့သဘောတူညီချက်တွေရလာချိန်အထိတောင်ကိုရီးယားနဲ့ကုန်သွယ်ရေးသဘောတူညီချက်ပြီးစီအောင်အကောင့်ထဲဖော်မဲ့ကိစ္စကိုရွှေ့ဆိုင်းထားမယ်လို့အမေရိကန်ပြည်ထောင်စုအိုဟာယိုပြည်နယ်မှာချာတာဘရင်းနေကပြောရမင်းခွန်အတွင်းသမ္မတကထည့်သွင်းပြောဆိုသွားတာပါတောင်ကိုရီးယားနဲ့ကုန်သွယ်ရေးသဘောတူညီချက်ရဆိုင်းထားတဲ့အကြောင်းရင်းအသေးစိတ်ကိုတော့ထရမ့်ကပြောသွားခြင်းမရှိပါဘူးအမေရိကန်တန်တမာတွေကိုရုရှားကနေထုတ်တာမှာဘလို့ခိုင်မာတဲ့အကြောင်းပြချက်မှမရှိဘူးလို့အမေရိကန်ပြည်ထောင်စုကကြာတာပြင်းနေမှာပြောပါရယ်ရုရှားတို့ရဲ့ဒီလိုရက်ကအမေရိကန်ရုရှားဆက်ဆံရေးကိုပိုးပြီးတော့ဆိုးဝါးသွားစေတယ်လို့သမ္မတအင်ဂျီရော့ကကြာတာပြင်းနေနောက်မိုက်မှာကြေညာချက်ထုတ်ပြန်ပြောဆိုပါရယ်ပရတိန်မြေပေါ်မှာရုရှားတို့ကျူးလွန်တဲ့တိုက်ခိုက်မှုကိုတုံ့ပြန်နေတဲ့အမေရိကန်နဲ့မဟာမိတ်နိုင်ငံပေါင်း200ဆင့်ကျော်နဲ့နေတို့မဟာမိတ်တို့ကတည်တည်မတ်အစောပိုင်းမှာရုရှားထောက်လှမ်းရေးအရာရှိတို့ကိုပြင်းထန်ပေးတဲ့လို့ရဟာတင့်တော်ရလို့ရဖြစ်ပေမဲ့ရုရှားတို့ရဲ့တုံ့ပြန်ချက်ကမျှော်လင့်မထားတဲ့လို့ရတော့မဟုတ်သလိုဒီကိစ္စကိုအမေရိကန်တို့ကင်တယ်ဆောင်ရွက်သွားမယ်လို့ကြေညာချက်မှာပြောထားပါတယ
်။တခြားနေညနေခင်းနောက်ဆုံးရထားတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုနန်းလောင်ပြောပြပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရမှုကမဆူမုံဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ရှောင်းကွမ်တန်ဖြစ်ပါတယ်ရှင်။အခုကျွန်မတို့အတန်လွင့်နေတဲ့ရေဒီယိုအစီအစဉ်ပြပြခြင်းအေရှာ77ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VO ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. from Washington.